Venezuela နိုင်ငံကအတိုက်ခံခေါင်းဆောင်ဟွမ်ခွန်ရီတို့ဟာနိုင်ငံအတွက်အရေးပါသူတူဖြစ်ပေမဲ့သူ့ကိုယာယီသမရဖြစ်နဲ့ဆက်ပြီးသတ်မှတ်တော်မှာမဟုတ်ကြောင်း EU ဥရောပသမဂ္ဂကတနင်္လာနေ့မှာကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်။ Venezuela နိုင်ငံမှာဒီဇင်ဘာလတုန်းကကျင်းပတဲ့လွှတ်တော်ရွေးကောက်ပွဲကို EU ကအတိမတ်မပြုပေမဲ့ဒီရွေးကောက်ပွဲကနေလွှတ်တော်ဥက္ကဋ္ဌအဖြစ်ဂွာယီဒိုပြန်ပြီးအရေးမခံရတဲ့အတွက်သူ့ကိုယာယီသမရဖြစ်ဆက်ပြီးတည်ဝင်အတိမတ်မပြုနိုင်တော့ကြောင်း28နိုင်ငံပါ EU ဖွဲ့ကဇန်နဝါရီလ6ရက်နေ့မှာပြောကြားခဲ့ကြတာပါ။သမ္မတနီကိုလတ်စ်မာဒူရိုပြန်ရွေးခံရတဲ့2018အငင်းပွားပွဲရွေးကောက်ပွဲနောက်ပိုင်းလွှတ်တော်ဥက္ကဋ္ဌတာဝန်ယူနေတဲ့ဂွာယီဒိုကယာယီသမ္မတဖြစ်လာခဲ့တာပါ။အမေရိကန်နဲ့ဗြိတိန်တို့ကတော့ဂွာယီဒိုကိုဗင်နီဇွဲလာရဲ့သမ္မတအဖြစ်အခုထိသတ်မှတ်ထားပါတယ်။ဂွာယီဒိုကိုဗင်နီဇွဲလာခေါင်းဆောင်ဖြစ်ဆက်ပြီးသတ်မှတ်ဖို့ပြီးခဲ့တဲ့သတင်းပတ်မှာ EU ပါလီမန်ကဆုံးဖြတ်ချက်ချခဲ့တာဖြစ်ပေမဲ့အခုသူဟာဒီမိုကရက်အတိုက်ခံတွေရဲ့အစိပ်ပိုင်းတစ်ခုဖြစ်ကြောင်းအဖွဲ့ဝင်28နိုင်ငံပါ EU နိုင်ငံခြားရေးဝန်ကြီးတွေက Brussels အစည်းအဝေးပြီးမှကြေညာချက်ထုတ်ပြန်ခဲ့တာဖြစ်ပါတယ်